ထောင်ဒဏ်33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲပြီးထောင်ချခဲ့တဲ့အဂရိအမှုတွေအထူးအယူခံတင်တာကိုဒီကနေ့ကြားနာမှုလုပ်ခဲ့ပါတယ်။ NLD အစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့တာဝန်ယူချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းထံကနေပြီးတော့ရွှေနဲ့ဒေါ်လာတွေလက်ခံရယူခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးထောင်5နှစ်ချမှတ်ခံထားရတဲ့အတွက်နိုင်ငံတော်အထူးတရားရုံးမှာအမိန့်ပြင်ဆင်ပေးဖို့လျှောက်လဲချက်တင်သွင်းခဲ့တာကိုဒီကနေ့ကြားနာမှုလုပ်ခဲ့တာပါဒီကြားနာမှုမှာရှင်းနေအဖွဲ့ကတော့ဒေါက်ဆန်းစုကြည်ဟာပြစ်မှုကိုကျူးလွန်ခဲ့ခြင်းမရှိတဲ့အတွက်လွတ်ပေးတင်တယ်လို့ပြည်ထောင်စုတရားလွှတ်တော်ချုပ်ကိုတင်ပြခဲ့ပါတယ်ဒီနေ့ကြားနာမှုအမှုတွေကိုတော့နောင်လာမယ့်နှစ်ဆန်းပိုင်းမှာအမိန့်ချမှတ်ဖွဲ့ရှိနေပါတယ်ပြီးခဲ့တဲ့လကလည်းနေပြည်တော်နဲ့ရန်ကုန်မှာဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာဝယ်ယူမှုအဆောက်အုံစောက်လုပ်မှုတွေမှာအဂရိလိုက်စားမှုနဲ့စစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှု၄မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေကြေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမိန့်ချမှတ်ထားတဲ့အဂရိမှု၂မှုစုစုပေါင်း၆မှုအတွက်ချမှတ်ထားတဲ့ဒီအမိန့်တွေကိုပြင်ဆင်ပေးဖို့လျှောက်လဲချက်တွေကိုနိုင်ငံတော်အထူးတရားရုံးဘက်ကပယ်ချခဲ့ပါတယ်ဒါအပြင်ပြီးခဲ့တဲ့လပိုင်းကလေဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှု905ခနဲ့တမှုတဘာဝဘေးစီမံခန့်ခွဲမှုအမှု2မှုနဲ့စကားပြောဆက်လက်ဝယ်ထားရှိလို့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှု2မှုစုစုပေါင်း5မှုအတွက်ကျူးလွန်ခဲ့ခြင်းမရှိလို့အပြစ်မရှိကြောင်းအထူးယူခံကိုနိုင်ငံတော်အထူးတရားရုံးဘက်ကပယ်ချခဲ့တာရှိပါသေးတယ်။ဒီလိုပယ်ချခဲ့ရတဲ့အမှုတွေကို2010ခုနှစ်ပြည်ထောင်စုလွှတ်တော်တရားစီရင်ရေးပုံမှန်20အရပြည်ထောင်စုတရားသူကြီးချုပ်ကိုဒီအမှုတွေကိုပြန်လည်သုံးသပ်ပေးဖို့ရှေ့နေတွေဘက်ကထပ်ပြီးတော့အစဉ်အဆက်အယူခံဝင်နိုင်သေးတာမို့ဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့ရှေ့နေတွေနဲ့နှီးဆက်သူတွေကပြောပါတယ်။လက်ရှိမှာလည်းဒီအမှုတွေအကုန်လုံးကိုအယူခံတတ်ထားရလဲဖြစ်ပါရဲ့ရှင်။